အချင်းတို့ကာလတစ်ခုအတွင်းရွေးညာဒုက္ခတွေ၅သိန်းကျော်ရခိုင်ပြည်နယ်ကနေထွက်ပြေးနေရတာဟာလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုမြောက်တဲ့အထိမြန်မာစစ်တပ်ရဲ့စနစ်တကျအစီအစဉ်ဆောင်ရွက်မှုတွေကြောင့်ဖြစ်တယ်လို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ဖြစ်တဲ့ Amnesty International ကထပ်မံပြောဆိုလိုက်ပါတယ်မြန်မာအစိုးရအနေနဲ့အမှန်တကယ်ဖြစ်ပျက်နေတဲ့အခြေအနေတွေကိုစွန့်ငင်းပယ်နေလို့မရသလိုနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့လည်းအထူးရောက်ဆုံးတုတ်ပြန်ဂိုင်တွယ်တင်တယ်လို့အဲ့ဒီအဖွဲ့ကပြောတာပါမက်ခင်ဖြူတွေးကအပြည့်စုံကိုတင်ပြပါမယ
်ပြီးခဲ့တဲ့သတင်းပတ်ခုနှစ်ပတ်အတွင်းရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ဇန်ဖတ်မှုတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးလာတဲ့ဒုက္ခသည်ဥယျာဉ်၅သိန်း၃သောင်းကျော်ရှိပြီးတော့နောက်ထပ်ထွက်ပြေးလာတဲ့သူတွေလည်းရှိနေတယ်လို့ကုလသမဂ္ဂအပအဝင်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကပြောဆိုနေတာပါအခုလိုအချိန်တိုကာလအတွင်းလူတွေအလုံးရင်းထွက်ပြေးရတာဟာလူသားတို့တစ်ခုလုံးအပေါ်ကိုကျူးလွန်တဲ့ရာဇဝတ်ပြစ်မှုမြောက်တဲ့အထိမြမအစိုးရကစနစ်တကျကျူးလွန်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်ဖြစ်တယ်လို့လူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကပြောပါရယ်ဒီလိုကျူးလွန်နေတာတွေကိုဖော်ပြတဲ့တပ်တွေအထောက်အထားတွေခိုင်ခိုင်မာမာရှိနေတာကြောင့်မြမစစ်တပ်နဲ့အစိုးရတွေအနေနဲ့လက်ရှိအခြေအနေမှန်ကိုစွန့်ငင်းနေလို့မရဘူးလို့ Amnesty International အဖွဲ့ကမြမရေးသူတွေတီလော်ရာဟင်းကပြောပါရယ်
The civilian government and the military can no longer hide behind blanket denials. The evidence is mounting up, and it's not just from Amnesty International, it's from other organizations.
အရသာအစိုးရနဲ့စစ်တပ်အနေနဲ့အခြေအနေမှန်ကိုဖုံးကွယ်ပြီးတော့စွန့်ငင်းနေလို့မရပါဘူး။တက်တေထောက်ထားရအများကြီးရှိပါတယ်။ကျမတို့ Amnesty International အဖွဲ့တကူထဲမှာလည်းမဟုတ်ပါဘူး။တခြားအဖွဲ့အစည်းတွေမှာလည်းတက်တေအချက်လက်တွေအများကြီးပါ။အမှန်တရားဆိုတာထွက်လာမှာပါ။ဒီလိုလူအခွင့်ရေးချိုးပေါက်တဲ့အခြေအနေတွေကိုရခိုင်ပြည်နယ်ဘာတွေမဟုတ်ပါဘူး။ရှမ်း၊ကချင်စတဲ့ပြည်နယ်တွေမှာလည်းဖြစ်နေတာကိုကျမတို့သိထားပြီးသားပါ။ဒါတွေကိုကျမတို့ဆက်ပြီးမှတ်တမ်းတင်သွားပါမယ်။အပြစ်ကျူးလွန်သူတွေကိုအရေးယူနိုင်ဖို့ပါ။အစိုးရအနေနဲ့ဇွတ်ဆက်ပြီးညင်းနေရမယ့်အချိန်မဟုတ်ပါဘူး။အယက်တာအစိုးရကိုကျမတို့တောင်းဆိုချင်တာကကုလသမဂ္ဂဖွဲ့စည်းထားတဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုမြန်မာပြည်ထဲဝင်ရောက်ခွင့်ပြုဖို့ပါ။ဒေသထဲမှာဘာတွေတကယ်ဖြစ်နေတယ်အစားအချမ်းဖက်အဖွဲ့နဲ့တခြားအဖွဲ့အစည်းတွေကရောပါရီကျူးလွန်ခဲ့တယ်ဆိုတာရှာဖွေဖော်ထုတ်နိုင်မှုဖြစ်ပါတယ်ဒီဖြစ်ရပ်တွေနဲ့ပတ်သက်လို့အထူးကတာဝန်ရှိတဲ့မြန်မာစစ်တပ်အနေနဲ့လည်းအချမ်းဖက်မှုတွေချက်ချင်းရပ်ပြီးခိုးလုတဲ့လုပ်ရအတွက်တာဝန်ယူဖို့လိုပါတယ်ရခိုင်ပြည်တဲ့အတွင်းကရောဟင်ဂျာဒုက္ခသည်တွေအစုလိုက်ပြုံလိုက်ထွက်ပြေးရတဲ့အခြေအနေတွေကိုထောက်ပြပြီးတော့ဒါဟာလူမျိုးတွေတုတ်တင်ရှင်းလင်းရမြောက်နိုင်တယ်ဆိုပြီးကုလသမဂ္ဂကလည်းပြောဆိုထားတာပါကုလသမဂ္ဂအပအဝင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ရခိုင်ရင်းနဲ့ပတ်သက်လို့ဖြစ်တင်ရှုံ့ချကြောင်းစကလုံးတွေနဲ့ပြောနေုံနဲ့မလုံလောက်ပဲထိရောက်တဲ့ရေးယူဆောင်ရွက်မှုတွေကိုအမြန်ဆုံးလုပ်သွားဖို့လိုအပ်နေတယ်လို့လော်ရာဟင်းကပြောပါတယ်
I think international attention and international action is imperative. We've had a lot of condemnation, a lot of public outcry from the international community.
နိုင်ငံတကာရဲ့ဖိအားပေးဆောင်ရွက်မှုကအင်မတန်အရေးကြီးပါတယ်။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ပြစ်တင်ရှုံ့ချတာဝေဖန်တာတွေကျမတို့အများကြီးကြားခဲ့ရပြီးပါပြီ။ဒါပေမဲ့မဖြစ်မနေရပ်တန့်ဖို့လိုနေတဲ့ရခိုင်ပြည်နယ်ရင်းအကြမ်းဖက်မှုတွေကတော့ရပ်မသွားပါဘူး။ခုချိန်မှာဝေဖန်ပြောရုံနဲ့မလုံလောက်တော့ပါဘူး။ဒီနေရာမှာအရေးကြီးတာကစစ်တပ်ကအဓိကထိန်းချုပ်လှုပ်ဆောင်နေတာဖြစ်ပြီးအယက်သားအစိုးရအပေါ်တာဝန်ခံမှုလည်းမရှိပါဘူးဒီလိုအခြေအနေတွေကအချိန်များစွာထပ်ခါဖြစ်နေတာပါဒါတွေကိုရပ်တန့်ဖို့လိုပါတယ်ဒါကြောင့်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ထိရောက်တဲ့အရေးယူမှုတွေချမှတ်ဆောင်ရမယ့်အချိန်ဖြစ်ပါတယ
်ဘယ်လိုထိရောက်တဲ့အရေးယူဆောင်ရမှုတွေကိုပြောတာပါလဲ
As Amnesty International, we're calling for a global arms embargo. We're calling for specific targeted financial sanctions against senior military officials.
Tomorrow, Amnesty International နဲ့တောင်းဆိုတာကတော့ဒီကမ္ဘာလုံးအတိုင်းအတာနဲ့မြန်မာနိုင်ငံကိုလက်နက်တင်ဖို့ရောင်းချမှုတွေပိတ်တင်သွားဖို့နဲ့အခြေရင်းစစ်ဘက်ကောင်ဆောင်တွေပြစ်မှုကျူးလွန်နေတဲ့စစ်ဘက်ဆိုင်ရာပုဂ္ဂိုလ်တွေအပေါ်တိကျပြစ်မှတ်ထားတဲ့ဗဏ္ဍာရေးဆိုင်ရာတန်ခါအရေးယူမှုတွေချမှတ်ဖို့ပါနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အခိုင်အမာဖြစ်အားပေးနိုင်တာနောက်တစ်ခုကတော့ရှစ်သတင်းမှတ်တဲ့ကုလသမဂ္ဂအထွေထွေညီလာခံမှာရခိုင်အရေးကိစ္စအပါအဝင်မြမအရေးဆွေးနွေးတဲ့အခါမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်တရချမှတ်သွားဖို့ပါရခိုင်ပြည်နယ်အခြေအနေတခုလည်းမဟုတ်ပါဘူးကချင်နဲ့ရှမ်းပြည်မြောက်ပိုင်းမှာအခြေအနေတွေကပုံမှန်ဆိုးဝါးလာနေပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လည်းကျဆင်းလာနေပါတယ်ဒါကြောင့်မြမအစိုးရဘောတန်တမန်ရေးအရဖြစ်အားတွေတွန်းမြင့်ပေးသွားရပါလိမ့်မယ်
ရခိုင်ပြည်နယ်တွင်းချင်းနေတွေနဲ့ပတ်သက်လို့သူတို့စုဆောင်ရရှိတဲ့အချက်အလက်တွေ supply ကျူလူကနေရယူထားတဲ့ဓာတ်ပုံတွေဗီဒီယိုမှတ်တမ်းတွေကိုယ်တိုင်ကြုံတွေ့ရသူတွေရဲ့ပြန်လည်ပြောပြချက်တွေအရမြန်မာစစ်တပ်ဟာရိုဟင်ဂျာမွတ်စလင်အမျိုးသားအမျိုးသမီးကလင်းငယ်တွေအပေါ်မှာစနစ်တကျအကွက်ချတိုက်ခိုက်နေတာဖြစ်တယ်လို့ Amnesty International အဖွဲ့ကပြောပါတယ်။ဒါပေမဲ့မြန်မာအစိုးရကရောမြန်မာစစ်တပ်ကပါဒီစွပ်စွဲချက်တွေမှန်မှန်ကန်တဲ့အကြောင်းဒီဇိုင်းမှန်မှန်ညှင်းဆန်းထားပါတယ်။ရခိုင်ပြည်နယ်အတွင်းနေပြည်တော်ရှင်းလင်းမှုတွေဟာအကြမ်းဖက်အဖွဲ့အာဆာကိုချိန်မုန်းတဲ့စစ်စင်ရေးတာဖြစ်ပြီးလုံခြုံရေးအဖွဲ့ဝင်တွေအနေနဲ့ဥပဒေနဲ့အညီဆောင်ရွက်နေတာဖြစ်တယ်လို့မြန်မာတာဝန်ရှိသူတွေဘက်ကတုံ့ပြန်ထားပါတယ်ရှင်